တခိုင်ပြည်နယ်ထဲမှာဒီရက်ပိုင်းမိုးကအကြီးအကျယ်ရွာနေတာကြောင့်တောင်ကျရေးတွေကျဆင်းပြီးတော့မြေပြုံမှုတွေကနေတဆင့်လူတချို့တည်ဆုံးခဲ့ရသလိုမြင်းများမြို့နယ်အတွင်းမှာလည်းလူ6000လောက်ဘေးလွတ်ရာကိုရွှေ့ပြောင်းထားရပါတယ်။ပဲခူးတိုင်းနဲ့စကိုင်းတိုင်းနယ်ပယ်မှာလည်းရေကြီးမြေကျိုတာကြောင့်လမ်းမဆက်သွယ်ရေးပြတ်တောက်နေပါတယ်။နောက်ဆုံးအခြေအနေကိုတော့မအေးမှာကစူးစီးတင်ပြပေးထားပါတယ်ရှင်
။ရခိုင်ပြည်နယ်အတွင်းမှာဇွန်လ12ရက်နေ့လောက်ကစပြီးမိုးရွာသွန်းမှုတွေတောင်ကျရေတွေတက်လာတာတွေမြေပြုံမှုတွေဖြစ်ခဲ့တာပါဒီအတွက်ရခိုင်ပြည်နယ်ကမြို့နယ်တချို့ကတည်ဆုံးသူတွေစုစုပေါင်းရင်၈ဦးထိရှိလာပြီဆိုပြီးရခိုင်ပြည်နယ်အတွင်းကတရင်အချက်လက်တွေကိုစုဆောင်းထားတဲ့နေအိမ်စရာတရင်ဌာနရဲ့အဓိကချုပ်ဦးခိုင်မြတ်ကျော်ကပြောပါတယ
်ဟုတ်ကဲ့ခမင်းနေတဲ့မှာရှောက်တဲ့တော့ပြီးတောင်ကုန်းမြို့နယ်မှာမြောက်တဲ့စစ်တွေမြို့နယ်မှာမြောက်တဲ့ပြီးမြောက်ဦးမှာတယောက်တဲ့ပြန်အမ်းမနှယောက်ပေါ့နော်အမ်းမနှယောက်ကတကယ်ဝန်နေဖို့ကောင်းပါလေကားနဲ့သွားတာမကားကိုတောင်ကြီးကတိတ်ကြီးလို့အဲ့ဒါကားကမျိုးပါတော့ပြီးတော့ပြေးတယ်လေဘုံတော်မရောက်ပြေးသွားတယ်ဒီမှာဒီဘုံတော်ကြောင့်မျိုးနဲ့မှာကလေးတယောက်ဘူးဒီဆုနေဆိုတော့ဆူမောင်းချောက်ဆုမပါဘူးဟုတ်ကဲ့ဆင်းမြဲမြဲကနေပြီးတော့ဆွဆွနဲ့တွဲပေါ့
မြင်းများမျိုးနယ်ကကြီးရွာတွေကတော့ရင်လွှမ်းမိုးတဲ့ဓာန်ကိုခံနေရပြီးအင်းကဖုံးတော်ကြီးကျောင်းနေစာတင်ကျောင်းတွေကိုရှေ့ပြောင်းခုံလုံးနေရပြီးသူတို့အတွက်တောက်ရည်တွေနဲ့ကျောင်းရှိဖို့အတွက်ဆက်လီတွေလည်းလိုအပ်နေတယ်လို့ဆိုပါတယ်
အဲ့တော့ဒီမှာကတော့ဒီလူပေါင်း28000လောက်ပေါ့နော်လူပေါင်း4000လောက်ကိုတော့သူတို့ဒေးလိုက်ရကိုချွေရတာပေါ့နော်ကျောင်းတွေကုမီကျောင်းတွေကုမီနဲ့နေရာတွေချွေရတာပေါ့အဲ့ဒီမှာတော့လူပေါင်း4000လောက်ကတော့ဒီရေသေးတန်ကိုခံပြီးတော့သူကပြောင်းချွေရတာပေါ့အဲ့ဒါလည်းဖြစ်နေတာပေါ့
မကွေးတိုင်းငဖဲမြို့နယ်စက်စီရွာနီးမှာကြပုံပြိုကျပြီးတဲ့နောက်ရခိုင်ဘက်ကိုသွားမဲ့ကားတွေလည်းပိတ်ဆို့မှုတွေဖြစ်နေတာဟာရာကနန်းလောက်ရှိတယ်လို့ဆိုပါတယ်လမ်းတွေပျက်စီးနေတဲ့အတွက်ကုညီကယ်ဆယ်ရေးတွေလည်းမရောက်နိုင်သေးဘူးလို့လည်းဆိုပါတယ်
ကိုင်ကျေစေရတယ်လို့လို့စီကတော့မလုံနိုင်သေးဘူးမလုံနိုင်သေးဘူးဆိုတော့မရောက်သေးဘူးပေါ့ကျွန်တော်မြင်ကြတော့အဲ့တော့ဒီကအပြင်ကတော့ဒီရေနှုတ်နေတဲ့အတွက်လူတွေသွားရလာရခက်ခက်ဖြစ်နေတယ်လမ်းတွေပိုင်းနေတယ်သွားလို့လာလို့မရဘူးဆိုတော့ဒီအကူကြီးလည်းမတွေ့နိုင်ဘူးဖြစ်နေတယ်ရှင်နဲ့ဒီခံကြည့်နေမှာရှိတယ်ပေါ့ဗျာဒီကိစ္စရနဲ့ပြန်လည်နေရဆက်ထားရပေါ့အဲ့ဒီအခွေကတော့နည်းနည်းမကျွန်တော်ဘာလို့သွားပြတာတော့တွေ့တယ
်တောင်ကုန်းမြို့နယ်ကပင်လယ်ကမ်းခြေအနီးမှာရှိတဲ့ကုလရောက်ကြီးရွာကတော့ပင်လယ်လိုင်းတွေရက်ခတ်တာကြောင့်မြေတွေပြိုကျလာပြီးအဲ့ဒီအနီးနားကအိမ်တွေချိုးဖျက်ပြီးရွှေ့ပြောင်းနေရတယ်လို့လည်းဆိုပါရယ်။ရခိုင်ပြည်နယ်အတွင်းကသဘာဝဘေးတွေနဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့ကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ရခိုင်ပြည်နယ်အတွင်းမှာပြီးခဲ့တဲ့၄-၅နှစ်အတွင်းမှာရေကြီးရေလျှံမှုတွေတောင်ကျရေတွေကျလာတာပြီးသဘာဝဘေးတံတွေခံစားရတာတွေဟာစစ်တောရေကြုံတိမှုကြောင့်ဖြစ်လာရတယ်လို့လည်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားဆောင်ရွက်နေသူတွေကကောက်ချက်ချခဲ့ပါရယ်။ဒီလိုတွေမဖြစ်အောင်တာဝန်ရှိတဲ့အစိုးရအနေနဲ့စနစ်တကျစီမံမှုတွေလုပ်ဖို့လိုအပ်နေတယ်လို့လည်းဝေဖန်မှုတွေလည်းရှိနေပါတယ်ရှင်
။မရေးမှသတင်းပေးဖို့ခဲ့တာဖြစ်ပါတယ်ရှင်။